ရှမ်းပြည်နယ်မြောက်ပိုင်းကြောင်မဲမြို့နယ်အတွင်းမှာဒီမနေ့ထိကြိုက်ပွဲတွေဆက်လက်ဖြစ်ပွားနေပြီးတွာလာဖို့ခက်ခဲတဲ့ခြေရွာကစစ်ဆောင်တွေအတွက်ရိခအခက်ခဲရှိနေတဲ့အကြောင်းပြောပြပါမယ်။ကျွန်တော်မိုးစော်ပါ။အစိုးရတပ်မတော်နဲ့ NCA အပြည့်အစုံချုပ်ကိုလက်မှတ်ရေးထိုးထားတဲ့ရှမ်းပြည်ပြည်နယ်ထူထောင်ရေးကောင်စီ RCSS တပ်ဖွဲ့အကြားဖြစ်ပွားနေတဲ့တိုက်ပွဲတွေဟာကြောင်မဲမြို့နယ်အတွင်းမှာဒီကနေ့မနေ့ပိုင်းထိဆက်လက်ဖြစ်ပွားနေပြီးတင်းရှောင်သူတွေလည်းတိုးမြင့်လာနေပါတဲ့။ပြီးခဲ့တဲ့ရက်တွေကတော့စစ်ဆောင်တထောင်ကျော်လောက်ရှိနေပြီးအချို့ကျေးရွာတွေဟာတွာလာဖို့မလွယ်ကူတာကြောင့်ရိခအခက်ခဲရှိနေကြောင်းကြောင်မဲမြို့နယ်နန်းခုံပရာဟိတအဖွဲ့ကဦးဆိုင်ပူးကပြောပါတယ
်။ဆက်ပွဲတော့ထပ်ဖြစ်နေတယ်ဒီလက်မော်ပြည်ကဟောတယ်ဒီပိုးပိုးရပါကြိုးစားဖြစ်နေတယ်။လက်မော်ပြည်ကလူတွေကဒီလက်မခုံခုံကြောင်းကတော်တော်နေနေကြတယ်။အဲအဝင်းကတော့ရှိနေတယ်လား။လက်မော်ပြည်ကလူတွေအခက်ခဲတော့ဒီပုံပေါ်လာနေတဲ့ဒုက္ခတွေကတော့နည်းနည်းအဆင်ပြေပါတယ်အခုကျွန်တော်တို့ဟိုနည်းနည်းခက်ခဲတဲ့တောင်ထိပ်နဲ့နမရင်းတော့တော်လို့ရမလားမရတော့ပါနော်တောင်ထိပ်မှာအဟိုအလူကြီး6ရက်ရှိတော့ပါနော်အခုခက်တာကတောင်ထိပ်ရဲ့နမရင်းရဲ့300ပေါ့အဲ့ဒါလေးမှာ300ရှိမှာအဲတောင်ထိပ်ကတော့နည်းနည်းခဲရင်းနဲ့ထင်တယ်သူကဟိုစားနပ်ရိတ်ချတာမှခက်ခဲကျင်းတယ်သူက
ပုံဝိုးနားဆောင်ခံခဲ့တောင်ထိပ်နဲ့နမ်းမြင့်ကြီးရွာတွေမှာစစ်ဆောင်တထောင်ကျော်လောက်ရှိနေပြီးအချို့ရွာတွေကပုံဝိုးဖုန်ကြီးကျောင်းကိုလာရောက်ပူးပေါင်းခိုလုံနေကြကြောင်းနဲ့တောင်ထိပ်နဲ့နမ်းမြင့်ရွာတွေဘက်ကတော့လာရောက်ဖို့ခက်ခဲနေတယ်လို့ပြောပါတယ်။မနေ့ကတော့တမရော်ကရဟတ်ရင်နဲ့တိုက်ခိုက်တာတွေရှိကြောင်းလည်းဒေသခံတွေကပြောပါတယ်။တမရော်သတင်းမှန်ပြန်ကြားရေးအဖွဲ့ကဗိုလ်မှူးချုပ်ဇော်မင်းထွန်းကတော့တမရော်စခန်းတွေကို RCSS ကလာရောက်တိုက်ခိုက်ခဲ့ကြောင်းအခုလိုပြောပါတယ
်မနေ့ကမနေ့ဆယ်နေခွဲလောက်မှာကျွန်တော်တပ်ဌာနချုပ်တခုကို RCSS ကအရဲဝတ်ဆင်ထားတဲ့ဆယ်ယောက်လောက်ကလာပြီးနောက်ချက်ပြစ်ခတ်တာရှိတယ်ထိခိုက်ဒဏ်ရာရှိမှုမရှိဘူးပြင်ကြောင်မဲနဲ့နောင်ပိန်လမ်းခွဲကြပြည်ကောင်းလူလမ်းမကြီးပေါ်မှာလမ်းလုံးကြီးဆောင်ရွက်နေတဲ့အဖွဲ့ကိုစခန်းသားရွာနားလေးကနေပေါ်ကြကျွန်တော် RCSS နှစ်ဖွဲ့အင်္ဂါနဲ့ခဲလောက်ရှိမှလက်နဲ့ငယ်နဲ့လာဖြစ်တယ်။အပြီးရင်သူတို့မြောက်ဖက်ကိုပြန်ဆုတ်သွားတယ်။အဲဒီမှာလည်းထိခိုက်မှုမရှိပါဘူး။ပြီးရင်တော့ဟိုဘက်ပုံဘူးတောင်ကြီးဘက်မှာတော့အာမနေ့9နာရီခွဲလောက်ကပုံဘူးစကန်းရဲ့အရှိတမီတာ9လောက်မှာနေရာမှာသူတို့ဖိပြတိုက်ပွဲဖြစ်ပွားခဲ့ပါတယ
်။ RCSS ရဲ့ပြောရေးဆိုခွင့်ရှိသူဒုဗိုလ်မှူးကြီးအောင်ခေကတော့ RCSS ကစတင်တိုက်ခိုက်တာမရှိကြောင်းနဲ့လက်ရှိအခြေအနေမှာတိုက်ပွဲတွေဟာဆက်လက်ပြင်းထန်လာဖို့ရှိကြောင်းသုံးသပ်ထားပါတယ်။
เนี่ยอดีตเอเซเซกาตับพี่รอวินตัดแต่ไม่หอบปูพี่ต่อช็อกช็อกขันใต้นี่แต่ไม่หอบปูตั้งไหนตลอดต่อช่องช้าไปเดี๋ยวน้องคงช่องช้าลงไม่ได้เนี่ยไม่รู้จะรอเป็นไอ้คู่ขันได้แค่อะไรอีเนี่ยแต่พอชินนี่ก็เสร็จแล้วพี่รอปีนผ่านไม่ตรงไปพี่ตะมันตกไปกันเลยอะเป๊ะๆมาอีอะไรทับนี่เลยเนาะรอๆเสร็จแต่พอลาลาก็รออชิงအရှင်နင်းနေစက်တဲ့အမေလိုပဲခံမလို့ရတော့ဘနော
်အစိုးရတမရော်ဘက်ကတော့ RCSS တပ်ဖွဲ့တွေဟာ bilateral call နှစ်ဖက်ပြည်ဆာချုပ်ကိုချိုးဖောက်ပြီးရှမ်းပြည်နယ်တောင်ပိုင်းဘက်ကနေမြောက်ပိုင်းကိုနယ်ကျော်လှုပ်ရှားတာဖြစ်ကြောင်းပြောဆိုထားတယ်လို့ RCSS ဘက်ကလည်းသူတို့တပ်ဖွဲ့တွေရဲ့လှုပ်ရှားမှုနဲ့ပတ်သက်ပြီးနယ်မြေတမတ်တာမရှိကြောင်းပြောဆိုတာတွေရှိနေပါတယ်ပြည်ထောင်စုငြိမ်းချမ်းရေးဆွေးနွေးမှုပူးတွဲကော်မတီ UPDJC ရဲ့အတွင်းရမှုအဖွဲ့ဝင်တိုင်းကျော်ညွန့်ကတော့ခုလိုတိုက်ပွဲဖြစ်ပွားတာဟာ JMC ကပြစ်ခတ်တိုက်ခိုက်မှုရစဲဆိုင်ရာပူးတွဲစောင့်ကြည့်ရေးကော်မတီရဲ့ရန်ဒီယာတွေအားနေတာကြောင့်လို့သုံးသပ်ပါတယ်။ COVID ကရောဂါဖြစ်ပွားနေချိန်မှာတိုက်ပွဲတွေလုံးဝမဖြစ်သင့်ကြောင်းနဲ့အစိုးရအနေနဲ့တိုက်ပွဲတွေရပ်ဆိုင်းရေးအတွက်ဝင်ရောက်ထိန်းသိမ်းသင့်ကြောင်းလည်းဆက်လက်ပြောဆိုပါတယ်။
ငြိမ်းချမ်းရေးကတော့ညီလာခံလုပ်ပြီးခဏရပ်ထားတာပဲ။အဲ့တော့နောက်အစိုးရတကူတက်ဝင်လာမချင်းကဒီကြားထဲမှာဘာမှလည်းဖြစ်မှာမဟုတ်အစိုးရလည်းစိတ်ဝင်စားပါတော့လောလောဆယ်အခုကဒီရွေးကောက်ပွဲတော့ပဲစိတ်ဝင်စားနေတာနိအဲ့နောက်အစိုးရဖြစ်ရေးပေါ့ဗျာတခြားလေကလည်းဒီဟိုပြန်ပြီးအစိုးရဖြစ်ပြီးပေါ့ဗျာအဲ့ဒါတွေပဲလုံးပန်းနေတဲ့ချိန်ဆိုတော့တကယ်တမ်းဘာပဲဖြစ်ဖြစ်ဟိုရွေးကောက်ပွဲလုံးပန်းတာပဲလက်ရှိအစိုးရမှာတာဝန်ရှိတာပဲဒါကတော့ဟိုပြောတင်တယ်လို့မြင်တယ်ဒါထိန်းချောင်းတင်တယ်လို့မြင်တယ်ကျွန်တော်
ရဘက်လူမှုအဖွဲ့အစည်းတွေကတော့စစ်ရှောင်တွေဟာမိမိတို့အိုးအိမ်တွေကိုစွန့်ခွာပြီးဒုက္ခသည်စခန်းတွေမှာစုပေါင်းနေထိုင်ရတာကြောင့်ယောဂကူးဆက်ပြန်ပွားမှာလက်ရှိတိုက်ပွဲတွေကငြိမ်းချမ်းရေးလုပ်ငန်းစဉ်နဲ့လာမယ့်ရွေးကောက်ပွဲကိုထိခိုက်မှာစရတွေကိုစိုးရိမ်ကြောင်းသဘောထားထုတ်ပြန်တာတွေရှိနေပါတယ်။ကျွန်တော်မိုးစော်ရန်ကုန်ကနေသတင်းပေးပို့တာပါ။